နိုင်ငံတော်တမရကလူငင်းချမ်းသာကွင်းလို့အမိန့်ထုတ်ပြန်လိုက်တာဟာခေါင်းစဉ်လွဲမှားနေပြီးဒါဟာမြန်မာအစိုးရကနေနိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့နဲ့ပတ်သက်ပြီးတော့ပြည်ရင်းပြည်ပအပါအဝင်ကမ္ဘာအဖွဲ့အစည်းအသီးသီးကိုပေးခဲ့တဲ့ကတိကဝတ်တွေကိုဖောက်ဖျက်လိုက်တာဖြစ်တယ်လို့ NLD ပါတီဗဟုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းတင်ကပြောလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွဲမေးမြန်းထားတဲ့မတင်းတီတီကပြောပြပါအောင်ရှင်။
ဟုတ်ကဲ့ပါရှင်မြမအရသားဆွေရတက်လာပြီးတတရအချိန်မြောက်လူငင်းချမ်းသာခွင့်ကိုမလီနှစ်ရက်နေနေဆွဲနဲ့တမရဦးသိန်းစိန်ကကျင်ညာခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုလူငင်းချမ်းသာခွင့်ဟာဒီအကျဉ်းသားတွေကိုထောင်ထဲလျှော့ပေးတာမျိုးပဲဖြစ်နေတာမို့လူငင်းချမ်းသာခွင့်ဆိုတဲ့ခေါင်းစဉ်နဲ့လွဲနေတယ်လို့အများသုံးသပ်ကြပါတယ်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေတွေကြားမှာနှစ်ရှည်ကျင်းကြနေကြတဲ့88မျိုးဆက်ကြောင်းသားခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေအပါအဝင်တခြားနိုင်ငံရေးအကျဉ်းသားတွေမကြခင်လွတ်မြောက်လာနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေကလည်းရှိနေတာပါသူတို့တွေအားလုံးကိုလွှတ်ပေးဖို့အတွက်တောင်းဆိုနေတဲ့ပြည်တွင်းကနိုင်ငံရေးအင်အားစုတွေရောအမေရိကန်အပါအဝင်ဥရောပသမဂ္ဂလိုအဖွဲ့တွေနဲ့ကုလသမဂ္ဂလိုအဖွဲ့စည်းမျိုးကိုပါမြန်မာအစိုးရကဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးပေးထားတဲ့ကဝတီကဝတ်တွေကိုဒီအမိန့်ကဖျက်လိုက်တာဖြစ်တယ်လို့ NLD ပါတီရဲ့ဗိုလ်အလုံးမှုဆောင်အဖွဲ့ဝင်သတင်းစာဆရာကြီးဦးဝင်းတင်ကတုံ့သက်ပါတယ်
။ဘယ်လိုဦးသိပြောမယ်ကတော့သူကောင်းကျင်ကလွဲနေတယ်ဗျ။ဒီချော့ပေါ်ပြီးတာရှင်းရပြောရင်သမဂ္ဂကိုယ်တိုင်လုပ်ရတော့မလိုဘူး။ဒီအကျဉ်းသားဒါနရရှိလို့လို့ရတဲ့ကိစ္စဒီကိစ္စဟာဒီကမ္ဘာလုံးကိုတမနာကိုယ်တိုင်ပါဝင်တော့ဒီအစိုးရတစ်ဖွဲ့လုံးကနေပြီးတော့ကမ္ဘာကိုလည်းဂရီပေးခဲ့တယ်။လာဗမာပြည်ထဲမှာရှိတဲ့နိုင်ငံအဖွဲ့အစည်းတွေအားလုံးလည်းဂရီပေးခဲ့တယ်။ဒါပေမဲ့ဒီသူ့ရဲ့မိသားစုတွေဘာတွေရောပျော်လိကြတယ်ပြီးခဲ့တယ်။အဲ့ဒီဟာတွေအားလုံးကိုအခုကဒီဂရီကိဝတ်တွေကိုဖောက်ဖျက်ပြီးတော့နော်ဒီအစိုးရကသူတို့ကိုသူတို့ကမ္ဘာအလေဘူဘူဘူအလေမှာအချက်ဖွဲတာပဲကိုယ့်ကိုအချက်ဖွဲပြတာပဲလို့ကျွန်တော်အဲ့လိုယူဆပါတယ်
ဒီကနေ့လွတ်လာတဲ့စီးရင်တွေထဲမှာဒီနိုင်ငံရဲ့အကျဉ်းသားအများပြလွတ်လာတာမပါပါဘူး။ဒီကနေ့တာယာဝတီထောင်မှာသတင်းသွားယူနေတဲ့သတင်းတောက်တူကသူတာယာဝတီထောင်ရဲ့အခြေအနေကိုအခုလိုပြောပြထားပါတယ်
။ဟုတ်တယ်နိုင်ငံရေးအကျဉ်းသားဆိုရင်တယောက်မှမပါပါဘူးကြ။အကောင်လုံးတော့ထွက်လာကြပါတယ်ကြ။ထွက်လာကြတာအားလုံး86ယောက်လို့ပြောတယ်ကြ။ဆရာတွေတာမန်စင်းသားတွေပေါ့ခင်ဗျာ။ဟို76ယောက်ကတော့ဟိုဟာစစ်တပ်ဘက်ကကြားတဲ့အကျဉ်းသားလို့ကျွန်တော်သိရပါတယ်။ဒီလိုမျိုးပေါ့သူတို့ကယုံကြည်ပြီးတော့ဟိုဟာဒီလိုယုံကြည်ခဲ့တာပေါ့နော်။ဒီလိုမျိုးဖြစ်မလာတဲ့အတွက်သူတို့ဝမ်းနေတယ်ပေါ့သူတို့အနေနဲ့ဘယ်လိုထိုက်ရောရမလဲဆိုပြီးတော့သူတို့ပြောနေတယ်ခ
င်ဗျပြည်ရင်းသတင်းတက်ပါရှင်အခု2022ခုနှစ်နှစ်ထဲမှာလွတ်လပ်ရေးနေ့မှာတစ်ကြိမ်လာမယ့်ပြည်ထောင်စုနေ့မှာတစ်ကြိမ်လူငင်းချမ်းသာခွင့်တွေရှိနေတယ်လို့ထင်ကြီးပေးနေကြတဲ့အပေါ်ဆရာဦးဝင်းတင်ရဲ့အမြင်ကတော့
အခုရှင်းဖို့ခါနေဆိုတဲ့လူတွေခွန်တုံးတွေဟုတ်လားမိကိုနိုင်တို့အပါဝင်ပေါ့ဗျာဒီလူကဘာမှမပြောမနေပါနဲ့နောက်တက်လဲဒီလူဟာမျိုးသူတို့ကပြီးတော့မှာပေါ့ဘူးအဲ့တော့အဲ့လိုဆိုခြင်းအဖြစ်ပါဘာအဓိပ္ပာယ်ပြောရလဲဆိုတော့ဒီလိုရဒီအကျဉ်းသားတွေကိုဒီနိုင်ငံကြီးကောင်းဆောင်တွေကိုလှည့်မပေးဘူးလို့သူကတဏှိတန်ကြာပြီးသားဖြစ်တယ်အဲ့လှည့်မပေးရအောင်လည်းလုပ်တယ်ကျွန်တော်လည်းတာမင်းနဲ့ပတ်သက်လို့လာကျွန်တော်ကိုယ်တိုင်လည်းတော်ဆန်းကြီးကိုယ်တိုင်လည်းဒီလိုလွှဲမားတဲ့ခရီးတွေပေးပြီးတော့ဘာမှမလုပ်ဖက်နဲ့ဒီလိုစော်ကားမကလုပ်နေတဲ့ဟာတွေကိုတော်ဆန်းကြီးကလည်းရှော့ဖို့ပြီးမှမဟုတ်ဘူးအဲ့ဒါသက်သာကြောင့်လည်းစဉ်းစားမှာမဟုတ်ဘူးလို့ပဲကျွန်တော်ယူပါတယ်
NLD ပါတီရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်သတင်းစာဆရာကြီးဦးဝင်းတင်ပါရှင်အခုလူငင်းချတာကွင်ပေးတယ်ဆိုရယ်တမရရဲ့အမိန့်ဟာတာမန်ရာဇဝတ်မှုတွေနဲ့ကြာနေတဲ့လူတွေအတွက်ကိုသာအကျိုးတက်ရောက်မှုရှိနေတာတွေ့ရတယ်လို့ရန်ကုန် Times Channel ရဲ့ Editor ချုပ်ဦးကိုကိုဆက်မှုကတုံ့သက်ပါတယ
်ညစ်တူကြတဲ့အမှုတွေပေါ့လေအခုကျွန်တော်တို့လူတွေအကုန်ပြောဆိုနေကြသလိုကိုဆိုလူရဲ့ကပိုင်းနိုင်အဲစသဖြင့်ပေါ့လေကျွန်တော်တို့ဒါချဲတိုင်ကိုင်အဲအဲ့လိုမျိုးလူတွေကျွန်တော်တို့ဒါအမှုကပြစ်တယ်နေနေကြတဲ့အမှုသမားတွေအတွက်ကသူတို့ကအမှုဖြစ်လိုက်ကြွားလိုက်လူချင်းချင်တာကိုင်းနဲ့ပြန်လွတ်လာလိုက်အပြန်ဝင်သွားနိုင်တဲ့လူတွေတချို့ဝင်တဲ့လူတွေပြန်ဝင်သွားလိုက်လူချင်းချင်တာကိုင်းနဲ့ပြန်ထွက်လာနိုင်လိုက်ဖြစ်သွားတယ်ကြအဲ့တော့နိုင်ငံတော်ကတော့စေတနာတစ်ခုခြိကောင်းရှိပါလိမ့်မယ်သို့တော့ကျွန်တော်အနေနဲ့ကတော့လက်ရှိတကယ်ဖြစ်သွားတဲ့အမြင်အများတော့ကျွန်တော်တို့တကယ်အားလုံးမျှော်လင့်နေတဲ့ယုံကြည်ချက်အကြီးကျခံနေရတဲ့လူများရဲ့လူချင်းချင်တာကိုင်းဆိုတာတက်ဒီလိုမျိုးလူတွေအတွက်ကိုပို့ပြီးတော့အခွင့်အလမ်းသာဝါတဲ့ပုံစံမျိုးတော့ဖြစ်သွားတယ်အဲ့ဒါကတော့တော်တော်လေးတော့ဒီမကောင်းကြာဖြစ်ပါလေခ
င်ဗျာဒါကတော့ရန်ကုန် Times Channel ရဲ့ Editor ချုပ်ဦးကိုကိုဆက်မှုပါရှင်နိုင်ငံတော်သမရအမိန့်နဲ့2021ခုနှစ်မေလကတကြိမ်လူငင်းချမ်းသာခွင့်ပေးပြီးတော့အောက်တိုဘာလထဲမှာတကြိမ်နောက်ထပ်ဒုတိယအကြိမ်လူငင်းချမ်းသာခွင့်ပေးပြီးတော့အခု2022ခုနှစ် January 2ရက်နေ့မှာတတိယအကြိမ်မြောက်လူငင်းချမ်းသာခွင့်ထုတ်ပြန်ခဲ့တာဖြစ်ပါရှင်